ကချင်ပြည်နယ်ကိုမဲဆွယ်စည်းရုံးရေးခရီးစဉ်နဲ့ရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာမုံညင်းမြို့ရွှေတံလင်းအောင်ဖျားခွင်းကိုဒီနေ့မနက်၈နာရီခွဲကရောက်ရှိလာခဲ့ပါတယ်။မဲဆွယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဒေါ်အောင်ဆန်းစုကြည်ကလူမျိုးရေးဘာသာရေးနဲ့နိုင်ငံရေးကိစ္စတွေကိုပြည်သက်တွေကမေးမြန်းရမှာထက်တွင်းပြောဆိုခဲ့ပါတယ်။ကျင်းမြောင်းတဲ့လူမျိုးရေးဝါဒကိုရှောင်ရှင်ကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ဗမာတိုင်းသားတွေဟာငါတို့ကဗမာငါတို့ရဲ့လူမျိုးသားနဲ့အခရာငါတို့ရဲ့လူမျိုးသားရင်အရေးကြီးတယ်ငါတို့ရဲ့လူမျိုးအတွက်သာငါတို့လုပ်မယ်ဆိုရင်တခြားတိုင်းသားတွေဘယ်လိုလုပ်ခံနိုင်မလဲဘယ်လိုလုပ်အဆင်ပြေနိုင်မှာလဲထို့နည်း၎င်းမယ်လူနည်းစုဖြစ်တဲ့တိုင်းသားတစုကငါတို့လူမျိုးအတွက်ပဲငါတို့လုပ်မယ်ငါတို့လူမျိုးသားရင်မှန်တယ်ငါတို့လူမျိုးကတခြားလူမျိုးတွေနဲ့မတူဘူးဆိုတဲ့ခွဲခြားပြီးတော့ကိုယ်တွေပဲကိုလုတ်ချင်တဲ့စိတ်ရှိရင်လူမျိုးစုတိုင်းသားလူမျိုးစုငယ်လေးတခုအတောင်မှပြည်တော်စုရဲ့ညီညွတ်မှုကိုထိကိုက်အောင်လုပ်နိုင်ပါတယ
်။ဘာသာရေးနဲ့ပတ်သက်လို့လည်းအစိုးမရောက်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်
။လူတိုင်းလူတိုင်းဟာကိုကိုကွယ်တဲ့ဘာသာကိုကိုအလေးမြထားတာပဲတံပိုးထားတာပဲ။ကျွန်မကဗုဒ္ဓဘာသာဆိုတော့ကျွန်မကဗုဒ္ဓဘာသာကိုတံပိုးထားတယ်အလေးမြထားတယ်။ဒါပေမဲ့ဒါကြောင့်မလို့တခြားလူတွေကိုတိုက်ခိုက်ပြီးတော့ကျွန်မတို့တခြားဘာသာကိုကွယ်တဲ့ပုဂ္ဂိုလ်တွေနဲ့ကျမတို့ကြားမှာပြဿနာဖြစ်အောင်လုပ်ဖို့မဟုတ်ပါဘူးဒီလိုလုပ်ဆရာလည်းမလိုပါဘူးကျမတို့ရဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ဖွဲ့စည်းပုံအခြေခံဥပဒေကပြက်ပြက်သားသားတားမြစ်ထားတာဒီဖွဲ့စည်းပုံအခြေခံဥပဒေဟာကျမတို့သိပြီးတော့သဘောကျတဲ့ဖွဲ့စည်းပုံအခြေခံဥပဒေမဟုတ်ပါဘူးကျမတို့မကြိုက်တဲ့အချက်တွေအများကြီးပါပါတယ်ဒါပေမဲ့ကောင်းတဲ့အချက်တွေလည်းပါပါတယ်ဒီလိုဘာသာရေးပြိပက်ကတွေမဖြစ်အောင်လို့ဘာသာရေးနဲ့နိုင်ငံရေးမရောရှက်ရဘူးလို့တည်တည်ချာချာပြတ်ထန်းထားတာမှန်လည်းပြထမ်းချက်ဖြစ်ပါလေအရေးကြီးတာဒီပြထမ်းချက်သိအောင်မှုရှိအောင်လို့စေတနာတတ်တာနဲ့အစိုးရလုပ်ဖို့လိုပါတယ်လို့ကျွန်မပြောချင်ပါတယ
်ဒါအပြင်နိုင်ငံရေးဆိုတာပြည်သူပြည်သားအားလုံးနဲ့သက်ဆိုင်ကြောင်းလဲအခုလို့ရှင်းလင်းပြောဆိုခဲ့ပါတယ
်ကုန်စည်နှုန်းတွေတက်တယ်ဆိုရင်လည်းဒါလည်းနိုင်ငံရေးနဲ့ဆိုင်တာပဲအဲ့တော့အိမ်တွင်းကနေပြီးတော့အိမ်အပြင်မထွက်တဲ့အိမ်ရှင်မတစ်ချိန်လုံးမိဖို့ထဲမှာနေတဲ့အိမ်ရှင်မတောင်မှနိုင်ငံရေးကိုရှောင်လို့မရဘူးသူချက်တဲ့ခင်းလျာတွေအတွက်ဝယ်တဲ့ပစ္စည်းတွေဟာဈေးတက်ပြီဆိုရင်နိုင်ငံရေးကသူ့ရဲ့မိဖို့တဲ့ကိုရောက်လာတော့တာပဲဆိုတော့ကျမတို့လည်းအဲ့လိုပဲရှင်းပြပါမယ်။ခင်းလျာရေးဆိုတာလည်းနိုင်ငံရေးနဲ့ဆိုင်တယ်။ကျမတို့နိုင်ငံကအချိန်တစ်ခါလုံးကဆိုလို့ရှိရင်အရှိတောင်အာရှမှာအဆင့်အမြင့်ဆုံးအကောင်းဆုံးပညာရေးစနစ်ရှိတဲ့နိုင်ငံမှာနိုင်ငံရေးအခြေအနေတွေပြောင်းသွားတော့ပညာရေးတွေပါနှိမ့်ကြပြီးတော့ကျမတို့ရဲ့လူငယ်တွေဟာအခုခေတ်မှာဆိုလို့ရှိရင်ဘွဲရပြီးတော့အလုံးမရတဲ့ဘွဲဘဝကိုရောက်နေကြတာဖြစ်ပါတယ
်။အခမ်းအနားကိုမွန်ညင်းမျိုးနဲ့ပတ်ဝန်းကျင်ရှိပင်ဟန်ဘလူးမော်ဟန်နမ်မာစတဲ့ရွာတွေကလူလူတောင်းကျော်တယောက်ခဲ့ကြပါဗါတယ်။အဲ့ဒီရွာတွေရွာသားအများအပြားဟာမွန်ညင်းမျိုးကိုလာရောက်ညှက်အိပ်ပြီးဟောပြောပွဲကိုတယောက်ခဲ့ကြတာပါ။ဒေါအောင်ဆန်းစုကြည်ဟာမွန်ညင်းမျိုးမှာဟောပြောပြီးတော့အင်တော်ကြီးဒေတာနှမွန်းရွာကိုခီးဆက်ခဲ့ပါတယ်ခင်ဗျာ။လမ်းတလျှောက်ကျေးရွာတွေမှာရွက်ောက်ပွဲဆိုင်ရာတချင်းတံတွေပြန့်လွင့်နေပါတယ်။အင်းတို့ကြီးဒေတာနှမွန်းကြည်ရွာကအားကစားခွင့်မှာနေ့လယ်12နာရီမှာဒေတာကလူတို့ကိုဟောပြောခဲ့ပါတယ်ခင်ဗျာ။အဲ့ဒီဟောပြောပွဲမှာမြမတက်မတော်ရဲ့အရေးပါပုံကိုဒေါအောင်ဆန်းစုကြည်ကမမရဲရထက်တွင်းပြောကြားခဲ့ပါတယ်။
တော်မတော်တွေကတော်မတော်သားတွေကဘယ်အပေါက်လာလို့လဲပြည်သူတွေရားတွေကပေါက်လာတာပဲဘယ်အခွဲစင်းမဆိုနောက်ဆုံးကြတော့ပြည်သူကိုအခြေခံတာပဲကျော်ကျမတို့ဟာတော်မတော်နဲ့ကျမတို့နဲ့မတူတဲ့သဘောထားတွေတော့ရှိပါလားဒါပေမဲ့ဒီနိုင်ငံကောင်းစားစေခြင်းနဲ့စိတ်ချင်းကတော့ထပ်တူညီများရှိမယ်လို့ကျမဒီလိုပဲယုံကြည်တယ်ဒါကြောင့်တော်မတော်ကိုအစစ်မြင့်တဲ့တော်မတော်ဖြစ်စေခြင်းနဲ့ဒီကဘာကြီးမှာအစ်စ်မြင့်ဆုံးတပ်မတော်များဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့တပ်မတော်တွေဖြစ်ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီရရှိခြင်းဟာတပ်မတော်အကျိုးအတွက်လည်းအများကြီးပါပါတယ်လို့ကျွန်မပြောပြပါမယ်။အ
ဲ့ဒီအခမ်းအနားကိုနတ်မွန်း၊နတ်မတဲ၊လုံးဆက်၊မိုင်းနောင်စတဲ့ကျေးရွာတွေကလူဦးရေ2000ကျော်တက်ရောက်ခဲ့ပါတယ်ခင်ဗျာ။